ပြည်ထောင်ငံ reunion ကျွမ်းမှာအစ္စလာမ်ဆွေရောက်တွေနဲ့ဆက်နွယ်မှုရှိတယ်လို့တနင်္လာရှိသူတို့ကဖန်ဆီးဖို့ကြိုးပမ်းစမှာရဲတပ်ဖွဲ့ဝင်2ဦးတနက်ပစ်ခံခဲ့ရကြောင်းကိုအာဏာပိုင်ကပြောပါတယ်။တနင်္လာရှိသူနဲ့မိခင်ဖြစ်သူတို့ကိုတော့နောက်ပိုင်းမှာဖန်ဆီးနိုင်ခဲ့ပြီးတော့သူတို့2ဦးနေထိုင်ရာတိုက်ခန်းတွဲကိုရှာဖွေရမှာလက်နက်အများအပြားနဲ့မီးလောင်ပုတ်လုံးရမှာအသုံးပြုတဲ့ပစ္စည်းတွေကိုတွေ့ရှိခဲ့ရကြောင်းကိုဗီဒီယိုဝင်ကြီးကပြောပါတယ်။အသက်အနည်းစိုးရိမ်စရာမရှိဘဲဒဏ်ရာအနည်းကျဉ်းသာရခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုတော့စေရင်ကိုပို့ဆောင်ကူတာပေးခဲ့ရပါတယ်။အကြမ်းဖက်ဝါဒကိုဂုံတက်အောင်လုပ်ဖို့ကြိုးပမ်းမှုနဲ့တနရရှိသူကိုအလိုရှိနေတာဖြစ်ကြောင်းကိုပြည်ထောင်ဝင်ကြီးကကြေညာချက်မှာပြောဆိုခဲ့ပေမဲ့အသေးစိတ်ချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဖန်ဆီးခရရသူဟာအစ္စလာမ်အစိုးရတွေနဲ့ဆက်နွယ်မှုရှိကြောင်းတနရရှိတဲ့အတွက်အမှုကိုအကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးအရာရှိတွေကကင်တွယ်နေတာပါ။ပါရီမြို့တော်မှာရဲတပ်ဖွဲ့ဝင်တအူးပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးသတင်းပတ်ကြာမှာပဲအိန္ဒိယသမုဒ္ဒရာအတွင်းကပြင်သစ်နိုင်ငံပိုင် reunion ကျွမ်းမှာဖန်ဆီးမှုတွေလုပ်ခဲ့တာပါ။ပါရီမျိုးကတိုက်ခိုက်မှုကိုတော့ ISIS သွေးကြွအဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းကြေညာထားပါတယ်။ Islamic အစွန်းရောက်တနက်သမားတွေကမဂ္ဂဇင်းတိုက်တစ်ခုကိုတိုက်ခိုက်ပြီးလူတွေကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်။2015 January လတုန်းကစပြီးတော့အကြမ်းဖက်ဝါဒီတွေရဲ့အနေနဲ့ပတ်သက်လို့တက်လှမ်းထားတာပါ။နောက်ပိုင်းမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုကြုံခဲ့ရသလို2015 November ကပါရီမျိုးမှာလူ130သေဆုံးခဲ့တဲ့တိုက်ခိုက်မှုအပါအဝင်ပြည်သစ်နိုင်ငံမှာအကြမ်းဖက်သမားတွေလက်ချက်နဲ့လူ230ကျော်သေဆုံးခဲ့ရပါတယ်။